ထိုင်းနိုင်ငံမှာနေထိုင်ပြီးတော့ပညာသင်ယူနေတဲ့မြန်မာကလင်းငယ်တွေအနေနဲ့မိခင်ယဉ်ကျေးမှုနဲ့ဘာသာစကားကိုလေ့လာသင်ယူနိုင်ဖို့အတွက်ဆရာဆရာမတွေကိုအထောက်ပံ့ပေးဖို့မြန်မာနဲ့ထိုင်းပညာရေးဝန်ကြီးဌာနတွေကြားမှာကနဦးအဆင့်သဘောတူညီချက်ရသွားကြပါပြီ။မြန်မာကလင်းငယ်တွေမြန်မာနိုင်ငံကိုပြန်သွားကြရမယ့်အချိန်ရောက်လာရင်သူတို့ရဲ့ယဉ်ကျေးမှုနဲ့ဘာသာစကားစိတ်မနေအောင်လို့ရည်ရွယ်ပြီးလုပ်တဲ့အစီအစဉ်ဖြစ်တယ်လို့ထိုင်းနိုင်ငံဘန်ကောက်ပို့စ်သတင်းတစ်ခုထဲမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာရှိနေတဲ့ထောင်ပေါင်းများစွာသောမြန်မာကလင်းငယ်တွေကိုဘာသာစကားနဲ့ယဉ်ကျေးမှုပိုင်းဆိုင်ရာတွေတင် जा ပေးမယ့်အစီအစဉ်တွေလုပ်နိုင်ဖို့ထိုင်းနိုင်ငံကိုမြန်မာနိုင်ငံကကြောင်းဆရာဆရာမတွေဆေးလွှတ်ခွင့်ပြုရေးမြန်မာပညာရေးဝန်ကြီးကပြီးခဲ့တဲ့လမှာအဆိုပြုခဲ့တယ်လို့ထိုင်းပညာရေးဝန်ကြီးတီရာခီယက်ဂျေရွန်ဆက်တာဆင်ကပြောတာကိုဘန်ကောက်ပို့စ်သတင်းထဲမှာကိုးကားဖော်ပြထားပါတယ်။ထိုင်းမှာရှိတဲ့မြန်မာကလင်းငယ်တွေကြီးပြင်းလာတဲ့အခါမှာမိခင်ဘာသာစကားကိုမဖတ်နိုင်မရေးနိုင်မှာကိုမြန်မာအစိုးရကစိုးရိမ်နေအကြောင်းဒါအပြင်မြန်မာယဉ်ကျေးမှုနဲ့တမိုင်းချောင်းတွေကိုကလေးတွေလေ့လာသင်ယူစေခြင်းကြောင့်ဒါကြောင့်မြန်မာဘာသာစကားနဲ့ယဉ်ကျေးမှုကိုစာသင်ခန်းတွေမှာသင်ကြားနိုင်ရေးအကူအညီပေးဖို့အတွက်ပန်ကြားခဲ့တာလို့ဒေါက်တာတီရာကီယက်ကပြောပါတယ်။ထိုင်းနိုင်ငံရဲ့ဥပဒေအရဒီထိုင်းမှာရှိနေတဲ့နိုင်ငံသားကလေးငယ်တွေအနေနဲ့တရားဝင်နေထိုင်ခွင့်ရှိသည်ဖြစ်စေမရှိသည်ဖြစ်စေထိုင်းပညာရေးစနစ်မှာသင်ယူခွင့်ရှိပါတယ်။အဲ့ဒီကလေးငယ်အများစုဟာရွှေပြောင်းအလုပ်သမားတွေရဲ့တာသမီတွေဖြစ်ပြီးတော့တချို့ကတော့မြန်မာနိုင်ငံလူမျိုးစုဒေသတွေကတိုက်ပွဲတွေကြောင့်ဆက်ဘေးရှောင်ထွက်ပြေးလာကြတဲ့ဒုက္ခသည်မိသားစုတွေကဖြစ်ပါတယ်ရှင်။